ဟုတ်ကဲ့မြန်မာနိုင်ငံပုဂ္ဂလိကဆေးရုံများအသင်းဥက္ကဋ္ဌဒေါက်တာထင်ပေါ်က
ကိုဗစ်အခြေအနေကတော့စတုဒ္ဓလိုင်းလို့ပြောရမှာပေါ့နော်အထူးသဖြင့်ရန်ကုန်တိုင်းဒေသကြီးမှာကိုဗစ်ဒီနာတွေတော်တော်လေးများပါတယ်ရန်ကုန်တိုင်းဒေသကတော့တန်းကျော်မှာဗက်ဆင်းထိုးထားတဲ့လူကြီးကအများကြီးဖြစ်နေတယ်လေဗက်ဆင်းထိုးထားတဲ့လူကြီးမှာကိုဗစ်ရောဂါလက္ခဏာတွေကိုတွေ့ပြီးတော့သူစစ်တာနေလဲ positive တော်တော်များတွေ့တယ်ပေါ့နော်ဒါရီကုတမှုနှစ်ပိုင်းရှိပါတယ်ပုပ္ပတိကကုတနေတာရှိတယ်လို့ရန်ကုန်တိုင်းကျန်းမာရေးဌာနအနေနဲ့အစီအစဉ်ဒီကိုဗစ်ကုတရေးစင်တာကြီးပြန်လည်ဖွင့်လို့ပြီးတော့အဲ့ဒီဒီမှာလည်းဒုနာရီထားတာတော်တော်များများရှိတယ်ဒီ6000ကျော်ပတ်ဝန်းကျင်လို့ကြည့်ရပါတယ
်ဒါအပြင်ရွှေရောင်သမိုင်းအရေးပေါ်ကယ်ဆယ်ရေးနဲ့လူမှုအထောက်အကူပြုဖွံ့ဖြိုးရေးတင်ဥက္ကဋ္ဌကိုဇွဲရနိုင်ကလည်း
ဒီရက်ထဲမှာတော့ကိုဗစ် positive လူနာတွေပြန်တွေ့လာရပါတယ်အထူးသဖြင့်ကျွန်တော်တို့ဒီရန်ကုန်မှာပေါ့နော် Omicron လို့ပြောလို့ရပါတယ်တော်တော်များများဖျားကျနာကြတယ်အဲ့ဒီကနေစစ်ပြီးတော့ positive တွေ့တယ်အရင်အဆိုရင် COVID-19 ရောဂါကိုတွေ့ရသူပို့လာတာကနည်းရတယ်အခုဆိုကျွန်တော်တို့အပြင်အခြားတော့ကျွန်တော်တို့ရဲ့မိဖက်လူမှုကြီးရေးအဖွဲ့တော်တော်များများဆိုလို့ရှိရင်ပြန်ပြီးတော့ပို့နေရတဲ့အနေအထားတွေရန်ပြင်းထန်တဲ့လူနာတွေဆိုရင်ရန်ကုန်စေယုံကြီးတို့နောက်ဝေဘာကြီးစေယုံတို့အဲနောက်ပြင်းထန်တဲ့လူနာတွေကျတော့ treatment center တွေပြီးပို့ရတယ်အခုဆိုကျွန်တော်တို့ရိုးမစင်တာကိုပို့တယ်ဒီနေ့ပဲအောင်မြင့်မိုစင်တာလည်းပြန်ဖွင့်လုပ်ကြတယ်ခင်ဗျာဒီတကုံစိတ်ကမ်းမြို့နယ်မှာရှိပါတယ်နောက်အခုလည်းအရင်တော့တတိယလိုင်းတော့လုပ်ခဲ့တဲ့ဌာနတွေတချို့ပြန်ပြီးတော့ဒီကုသရေးဌာနတွေပြန်လုပ်မယ်ဆိုတော့အတန်ကြီးလည်းကြားပါတယ်
ဒီတစ်ခါမျိုးကွဲသစ် Omicron ကကလေးတွေပါကူးဆက်လာတာကိုကလေးထုကုဆရာဝန်ကြီးပမောက္ခဒေါက်တာစောဝင်းက
ဒီရက်ပိုင်းမှာကျွန်တော်အွန်လိုင်းကြည့်တဲ့ကလေးတွေထဲမှာအိုမီကရွန်လို့ပြောလို့တော့မရဘူးပေါ့နော်ကိုဗစ်ဖြစ်တဲ့ကလေးတွေတော့တွေ့နေတယ်ဗျဘာလို့ဆိုတော့နှာစီးတဲ့ချောင်းဆိုးတဲ့လက်ချောင်းနာတယ်သူ့အိမ်မှာလည်းတိမ်လုံးဖျားတယ်ပေါ့နော်တော့သူတို့တွေကကိုယ့်အိမ်မှာကိုယ်တက်စ်လုပ်ကြတဲ့လူတွေရှိတယ်အဲ့တော့သူတို့ကတော့အဲ့ဒါ positive ဖြစ်တယ်ပေါ့နော်အဲ့တော့လက္ခဏာတွေကလည်းတူပါတယ်အဲ့ဒါမျိုးတွေတော့ကျွန်တော်တွေ့နေပါတယ်တော်တော်လေးတွေ့နေတယ်ပေါ့နော်အဲ့တော့ဒီပြင်တကွေးတွေပါလေဖြစ်တော့ဖြစ်နေတော့ဘောနော်ဒါပေမဲ့ဆောင်းလို့မှဖြစ်တဲ့ဥမာဗိုင်းရပ်ဆိုရင်တော့ကလေးတွေပဲဖြစ်ပြီးတော့လူကြီးတွေမဖြစ်ဘူးအခုလိုမိသားစုလိုက်ဖြစ်နေတော့ကျွန်တော်ထင်တယ်ဒါကကိုဗစ်ဖြစ်နိုင်တယ်ပေါ့နော်အဲစစ်ထားတဲ့မိသားစုတွေကြလည်းထုတ်နေတာတွေ့ရတယ
်အဲ့ဒီတော့ပုဂ္ဂလိကကဏ္ဍမှာကိုဗစ်ဆေးစစ်နှုံးနဲ့တွင်နှုံးအခြေအနေကိုမေးရမှာဒေါက်တာထင်ပေါ်ကအ
ဲ့ဒါတော့အတိအကျတော့ကျွန်တော်ပြောရခက်တယ်ပေါ့နော်အဲ့တော့လက်တလောအခြေအနေမှာကျွန်တော်ရဲ့ပုဂ္ဂလိကအခန်းကဏ္ဍကဆစ်ပြီးတာရှိတယ်လို့အမတီမာကိုဗစ် RDT ပေါ့နော် Rapid Diagnostic Test စစ်တဲ့ test kit လေးတွေကအလွယ်တကူဝယ်ယူရရှိနေတဲ့အတွက်ကြောင့်ဒီလူလူကလည်းကိုယ့်ဘာကိုဝယ်ပြီးတော့စစ်ပြီးတော့အဲ့လိုမျိုး positive တွေတွေ့ရတယ်တွေ့ပြီးတော့ hidden ဖြစ်နေတယ်လို့ယူဆတယ်ပေါ့နော်အဲ့ဒါကြီးကတော်တော်များများကိုကြားသိနေရတယ်တော်တော်များများကူးဆက်ခံနေရတဲ့သဘောတော့ရှိပါတယ
်ဒါအပြင်ပုဂ္ဂလိကဆေးကန်းတွေမှာကိုဗစ်လူနာများလာပုံနဲ့စိုးရိမ်ပုံကိုလည်းအမည်မဖော်လိုတဲ့ဆရာဝန်က
ကျွန်တော်တို့ဒီရန်ကုန်မှာတော့ပုဂ္ဂလိကဆေးကန်းတွေမှာလုံခဲ့တဲ့နှစ်ပတ်လောက်တည်းကကိုဗစ်တန်တဲ့ဆေးစီများလာတာဒီကြက်ပိုင်းဆိုရင်တော်တော်ကြီးများလာတယ်။ test လုပ်နိုင်ဖို့လည်းစကမ်းနဲ့မိချားပြင်လို့အဲဒီသာပြတဲ့လူနာတွေတစ်ဝက်ကျော်လောက်ကကိုဗစ်ပဲဖြစ်ဖို့ရာဂဏ်တော့များပါတယ်။အဲတော့ဒီကိုဗစ်ကရန်ကုန်မှာတော်တော်ဖြစ်နေပြီလို့ဆိုတာပါ။ကိုကကိစ္စသတိတောင်းနဲ့အနေထားမှရှိတယ်ခင်ဗျာဒီလေလေကြောက်လာတော့တော်တော်လေးဖြစ်လာအောင်အနေထားမှရှိတဲ့အတွက် transmission နဲ့ညနေအောင်တော့ဒီလိုဝေးဖြစ်စေနိုင်တဲ့ပတ်စံပြင်တွေပတ်တမ်းနဲ့ဆုံးချောင်ချားနဲ့ဓာတ်မြေသိပ်ပင်နာမျိုးတွေလုပ်စင်တယ
်အဲ့ဒီတော့ဆက်မပြင်းထန်နိုင်အောင်အကြံပြုဖို့မေးရမှာဒေါက်တာတင်ပေါ်က
private ရဲ့ public ရဲ့အားလုံးကအခြေဆက်ရှိရမယ်အဲ့ဒီအခြေဆက်မှာ honest ဖြစ်ဖို့တော့လိုပါတယ်ယူသားမှာပေါ့ဆိုတာတော့ဒုနာလည်းကိုယ့်ဟာကိုယ်စစ်လို့ positive ဖြစ်နေဝန်ခံပြီးတော့ဤဇာယဆေးရုံတွေမှာကုသမှုခံယူလိုပါတယ်ဆေးရုံတွေကလည်းလက်ရှိမှာကိုဗစ်မဟုတ်တယ် non covid တွေပါရှိနေတဲ့အတွက်ကြောင့်လာကူးနိုင်တဲ့ chance အများများပါတယ်တကယ်လို့ပဲဆေးရုံမှာ outbreak ဖြစ်ရင် honest ဖြစ်ဖို့လိုတယ်ဒါ declare လုပ်ရမယ် report လုပ်တယ်လုပ်ရမယ် authority ဘက်ကလည်းဒီ center တွေရှိတယ်သူ contain လုပ်မယ်နဲ့ in အားနဲ့ center တွေကိုဘလောက်ပေးကြကြည့်ရှိတယ်ဘလောက်လုတ်ပေးတယ်လို့ဆိုတဲ့ဥစ္စာအောင်လေ private sector လည်းတည်တံ့မြေတာလုတ်မယ်ဆိုလို့ရှိရင်တော့ control တွေပိုကောင်းမယ် honest မဖြစ်လို့ outbreak ကတပြည်ပြည်ဆိုးသွားတာမျိုးဆိုတော့ဒီသားစုကတယောက်ဖြစ်တယ်ကျန်တဲ့လူအောင်လို့ဖြစ်ရင်အဲ့အိမ်မှာမနေသင့်ဘူးလေသူအဲ့လိုနေသူ့အိမ်မှာရောဂါအဆန်ရှိတဲ့လူပူရမယ် public ထဲမှာအဲ့ဒါလေအရန်ပြန့်သွားမှာကျွန်တော်တို့ကြောက်ပါအဲ့
အဲ့ဒါလို့ဖြစ်လာရင်တော့တိတ်ဆုံးမှုတက်လာနိုင်တယ်တကယ်တော့လူစုလူဝေးများလာနိုင်တဲ့ပြည်တော်စုနဲ့ဆိုင်ရာတုတပင်ပွဲကြီးရှိနေချိန်မှာကျမ္ဘာဝန်ကြီးဌာနထုတ်ပြန်ကြေးရလဲကိုဗစ်-19တွေ့နှုန်းကမနေ့က9000ကျော်လာပြီးအရေးအတွက်အပြင်1000ကျော်တက်လာတာ300ဆတိုက်ရှိလာနေပါပြီခင်ဗျာ